အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲဟာပြီးခဲ့တဲ့နိုင်ပိုင်းတွင်မှပဲစင်ကာပူနိုင်ငံမှာအောင်မြင်စွာကျင်းပပြီးစီးသွားတဲ့အပေါ်တရုတ်၊ဂျပန်၊တောင်ကိုရီးယား၊မလေးရှားစတဲ့ကမ္ဘာနိုင်ငံတွေကကြိုဆိုလိုက်ပါတယ်ဒီထိပ်သီးဆွေးနွေးပွဲအပေါ်နိုင်ငံတကာရဲ့တုံ့ပြန်ချက်တချို့ကို AP သတင်းဆောင်ပါတစ်ပုဒ်ကိုအခြေခံပြီးမတ်အီတန်စင်ကပြောပြပေးမှာပါရှင်
မီကန်ဒမန်ဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒီကနေ့စင်ကာပူမှာပြုလုပ်တဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပေါ်မှာအာရှဒေသနဲ့ကမ္ဘာတစ်လွှာခေါင်းဆောင်တွေကအကောင်းမြင်သဘောထားနဲ့တုံ့ပြန်ကြပါတယ်ဒီကနေ့မှာကျင်းပတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပေါ်တောင်ကိုရီးယားကဝမ်းမြောက်ဝမ်းသာကြိုဆိုခဲ့သလိုဒီကနေ့ထုတ်ဂျပန်သတင်းစာတစ်စောင်ကလည်းအချက်ပိုစာမျက်နှာနဲ့ဖော်ပြခဲ့တဲ့အထည်ဖြစ်ခဲ့ပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးကလည်းသမိုင်းသစ်တစ်ခုထူထောင်နိုင်ခဲ့တဲ့အကြောင်းပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့နှစ်အတွင်းနှစ်နိုင်ငံကြားဆက်ဆက်ရင်းတင်းမာမှုတွေနဲ့တက်တမန်ရေးအရချင်းချောက်မှုတွေတိုးလာခဲ့ပြီးတဲ့နောက်မှာမကြသေးခင်လအတွင်းမှာတော့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံဆွေးနွေးမဲ့အရေးကိုအာရှတစ်လွှားမှသာမကကမ္ဘာတစ်လွှားကပါမျှော်လင့်ဆောင်စားနေခဲ့ကြပါတယ်ဒီနှုန်းကအချိန်ကြိမ်မအောင်မြင်ဖြစ်ခဲ့ဘူးတဲ့ကိုရီးယားကျွန်းဆွေငင်းကြဲရေးဆွေးနွေးမှုတွေလည်းအောင်မြင်မှုမျှော်လင့်ချက်တွေထွက်ပေါ်လာခဲ့တာပါအမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးမှုကနေကိုရီးယားစစ်ပွဲကိုတရားဝင်အဆုံးတတ်နိုင်မဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုဥတည်သွားနိုင်ဖို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကသတင်းအောင်တွေကိုပြောဆိုခဲ့ပါတယ်
။မေကောချောချင်းနိုင်ငံကိုကြားရှောင်းခုတွေ့ပြီ
းအမေရိကန်နဲ့မြောက်ကိုရီးယားတို့ဟာဆယ်စုနှစ်တဝက်လောက်ဆက်ဆံရေးတင်းမာခဲ့ပါတယ်။ဒီကနေ့မှာတော့နှစ်နိုင်ငံထိပ်သီးခေါင်းဆောင်တွေအတူရှင်တွဲထိုင်ပြီးတန်းတူညီမျှတဲ့ဆွေးနွေးမှုပြုလုပ်ခဲ့ကြတာဟာအင်မတန်အရေးပါတဲ့အပေါင်းလက္ခဏာဆောင်တာဖြစ်ပြီးတော့သမိုင်းသစ်ကိုဖန်တီးနေတာလည်းဖြစ်ပါတယ်။
မြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတတို့နှစ်ဦးကတိပေးထားတဲ့အတိုင်းနျူကလ িয়ার ကင်းစင်ရေးကိုဆောင်ရွက်ဖို့နဲ့တချိန်တည်းမှာပဲကလတ်သမဂ္ဂရဲ့အဆုံးဖြတ်ချက်တွေအတိုင်းမြောက်ကိုရီးယားကလိုက်လာမယ်ဆိုရင်မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလည်းဖယ်ရှားဖို့လမ်းပွင့်သွားနိုင်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကန်ချွန်ကစင်ကာပူထိပ်သီးတွေ့ဆုံပွဲပူးတွဲသဘောတူညီချက်လက်မှတ်ရေးထိုးခြင်းညာအပြီးမှာပဲဘေကျင်းမြို့မှာပြောဆိုသွားပါတယ်
။我想安理会通过的有关决议规定
ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုမြောက်ကိုရီးယားကလေးစားလိုက်နိုင်ဒဏ်ခတ်ပိတ်ဆို့မှုတွေကိုအလျှော်တင်လုပ်ပေးနိုင်တယ်လို့သက်ဆိုင်ရာပိတ်ဆို့မှုတွေကိုခေတ္တရပ်ဆိုင်တာဖယ်ရှားပေးတာတွေပါပါဝင်လာနိုင်ပါတယ်။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးတန်တမန်နီးယဆွေးနွေးဆောင်ရွက်မှုတွေအပေါ်လုံခြုံရေးကောင်စီအနေနဲ့ထောက်ခံပံ့ပိုးသင့်ပါတယ်
။ကင်နဲ့ထရမ့်တို့ရဲ့ထိပ်သီးဆွေးနွေးပွဲအောင်မြင်စွာကျင်းပနိုင်တဲ့အပေါ်တောင်ကိုရီးယား၊ဂျပန်နဲ့မလေးရှားခေါင်းဆောင်တွေကလည်းကြိုဆိုကြပါတယ်။ထိပ်သီးတွေ့ဆုံပွဲလမ်းကြောင်းပေါ်ကိုအထူးကြံမြောက်ကိုရီးယားနိုင်ငံရောက်လာစေဖို့တပ်တမန်ရေးအရာကြိုးပမ်းခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ကိုရီးယားကျွန်းဆွယ်နျူကလ িয়ার လုံးဝကင်းစင်ရေးနဲ့ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်ကိုထုတ်ဖော်ပြောဆိုခဲ့တယ်လို့မနေ့ကတော့အိတ်တောင်မအိတ်နိုင်ဘူးလို့လည်းပြောဆိုသွားပါတယ်
။ယေ지금북미정상회담이시작되었습니다
မြောက်ကိုရီးယားနဲ့အမေရိကန်ရဲ့ထိပ်သီးဆွေးနွေးပွဲကျင်းပမယ့်ရေးတွေးပြီးမနေ့ညတော့ကအဲ့လိုတော့မပြောခဲ့ပါဘူးအပီးတိုင်းနျူကလ িয়ার ကင်းစင်ရေးနဲ့ရင်းနှီးရဖို့ဒီဆွေးနွေးပွဲကစောင့်ကျင်းပေးနိုင်မယ်လို့မျှော်လင့်ပြီးအမေရိကန်နဲ့ကိုရီးယားနှစ်နိုင်ငံတို့ဆက်ဆံရေးအတွက်လည်းအကောင်းမြင်ပါတယ
်ဂျပန်နိုင်ငံကိုရောက်နေတဲ့မလေးရှားဝန်ကြီးချုပ်တဲ့မဟာတီယာမိုဟာမက်ကလည်းဒီတွေ့ဆုံမှုအပေါ်အကောင်းမြင်ပြောဆိုပါတယ
် I hope both partiesaccept the fact that in negotiations
ဆွေးနွေးမှုကနေကောင်းမွန်တဲ့ရလဒ်ကိုလိုလားတယ်ဆိုရင်တော့တချို့ကိစ္စရပ်တွေမှာနှစ်ဖက်စလုံးလူလူလားလားအပေးယူလို့ညှိနှိုင်းသွားဖို့ပြင်ဆင်ထားရမှာဖြစ်တယ်ဆိုတာနှစ်ဖက်စလုံးလက်ခံထားကြမယ်လို့ကျွန်တော်မျှော်လင့်ပါတယ်
မင်းကနေမြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်လက်ဆွဲနှုတ်ဆက်ကြတာကိုရုပ်မြင်သံကြားကနေတဆင့်တိုက်ရိုက်ထုတ်လွှင့်ခဲ့တဲ့အချိန်မှာတော့တောင်ကိုရီးယားမျိုးတော်ဆိုးကပြည်သူတွေကလက်ကုပ်ဩဘာပေးပြီးတော့ဝမ်းမြောက်ဝမ်းသာကြိုဆိုခဲ့ကြပါတယ်ပြည်သူတို့ကတော့ကင်အနေနဲ့နျူကလ িয়ার လက်နက်တကယ်စွန့်မလားဆိုပြီးတော့တန်တရားတွေရှိနေပေမဲ့လည်းအများစုကတော့ဒီသမိုင်းဝင်တွေ့ဆုံမှုအပေါ်အကောင်းမြင်ကြိုဆိုခဲ့ကြပါတယ်ဂျပန်နိုင်ငံရဲ့အကြီးဆုံးသတင်းစာတိုက်ဖြစ်တဲ့ယိုမီယိုရီရှီမွန်းကထိပ်သီးဆွေးနွေးပွဲစတင်ပြီးတော့မိနစ်90ကြာမှာပဲဂျပန်နဲ့အင်္ဂလိပ်ဘာသာတို့နဲ့ရိုက်နှိမ်ထားတဲ့အချက်ပိုကိုအဓိကမျိုးကြီးတွေမှာအခမဲ့ဖြန့်ဝေခဲ့ပါတယ်ဒိုဂျိုမြို့ဘူရာမာတွင်အဆောက်အအုံ90ကခဏလေးနဲ့ကုန်သွားခဲ့ရလဲဖြစ်ပါတယ်ရှင
်မန်အီတန်စင်ပါရှင်